ခွင့်ပြုချက်မရှိဘဲခီးသွားလာမှုနဲ့2018ခုနှစ်မေလထဲမှာဖမ်းဆီးပြီးထောင်ဒဏ်တစ်နှစ်ချမှတ်ခံခဲ့ရတဲ့ရခိုင်ပြည်နယ်ကြောက်ဖြူမြို့ကြောက်တလုံးဒုက္ခသည်စခန်းထဲကအကြောင်းဆရာမလေးမလှဖြူဟာ2019ခုနှစ်မလမှာထောင်ကပြန်လွတ်လာခဲ့ပါတယ်။ကြောက်ဖြူမြို့ဘော်ကသူတို့မိသားစုပိုင်အိမ်ကိုဆုံးရှုံးခဲ့ရပြီးဒုက္ခသည်စခန်းထဲမှာနေခဲ့ရရာကအခုတော့စခန်းထဲကအိမ်မှာထပ်ပြီးတော့ဆုံးရှုံးရတော့မှာဖြစ်ပါတယ်။သူတို့လက်ရှိနေထိုင်တဲ့ကြောက်တလုံးဒုက္ခသည်စခန်းကိုနောက်တနေရာစီရွှေ့တော်မှာမှဖြစ်ပါတယ်။
မျိုးနယ်လေးပြီးဝေးပါတယ်ပြီးတော့ဟိုမိုးရာသီဆိုလို့ရှိရင်မိုးတန်ပြီးခံရတယ်ပြီးတော့တောင်ကရေကြတာတို့အဲရေတက်လာတို့ရေကြည့်ပါတယ်အမဟိုမုန်တိုင်းတာနေခံရပါတယ်အနာပိုင်းလေးကိုလည်းတင်ပြထားပါတယ်အဲ့ဒီနေရာကိုနေရောကလည်းမခံနိုင်ဘူးဆိုတဲ့အကြောင်းတွေကိုအရင်ကနေရတဲ့နေရာမဟုတ်ရင်တော့နည်းနည်းဆက်တဲ့နေရာလေးတနေရာတော့ကောင်းမှုလို့ထင်ပါတယ်
2012ခုနှစ်ကရခိုင်ပြည်နယ်မြောက်ပိုင်းမှာလူမှုရေးပြပခတွေဖြစ်ပေါ်လာပြီးတဲ့နောက်ကြောက်ဖြူမြို့ပေါ်မှာနေထိုင်တဲ့ကမန်မွတ်စလင်1800လောက်ကိုအသက်အန္တရာယ်စိုးရိမ်ရတဲ့အတွက်ရက်ပိုင်းလောက်ရှောင်တိန်နေထိုင်ဖို့ဆိုပြီးတော့ကြောက်တလုံးဒုက္ခသည်စခန်းကိုအာဏာပိုင်တွေနဲ့မြို့မိမြို့ဖတွေကပို့ပေးခဲ့တဲ့အတွက်သူတို့ဟာအဲ့ဒီမှာနေထိုင်ခဲ့တာဒီနေ့ထိဖြစ်ပါတယ်အခုတော့သူတို့7နှစ်လောက်နေထိုင်ခဲ့တဲ့နေရာကနေနောက်ထပ်တနေရာကိုထပ်ပြီးတော့ရွှေ့ပြောင်းရပါတော့မယ်အခုနေရာထက်ပိုကောင်းတဲ့နေရာကိုပြောင်းပေးမှာဖြစ်တယ်လို့နေဆက်ရေးရဝန်ကြီးဌာနဒုတိယအမြဲတမ်းအတွင်းဝန်ဦးဆိုင်ထွန်းညိုက RFA ကိုမေးလာတဲ့မှာပြောခဲ့ပါတယ
်။နေနေသားရရေနည်းနည်းဝတ်တာပေါ့ဗျာ။အဲ့ဒီလက်ရှိနေရာထက်ပိုကောင်းတဲ့နေရာကိုရွှေ့ပေးမှာပေါ့။အဲ့လိုရွှေ့ပေးဖို့အတွက်ကအမှန်တမ်းပြောတော့ဘတ်ဂျက်ကရခိုင်အစိုးရနဲ့သူယာဟာတာမရှိဘူး။ရမုံကိုယာဟာတာမရှိတဲ့ကြောင့်သူကဘာလို့လဲ။အဲ့လိုပြောင်းရွှေ့ဖို့အတွက်သူကဘတ်ဂျက်လိုတာပေါ့ဗျာ။ဘတ်ဂျက်လိုတဲ့အတွက်ကြောင့်သူကဟိုတို့တို့ရခိုင်ဘဟုကော်ပိုရေးဆိုတာရှိပါတယ်ဗျာ။ဘောကော်ပိုရေးဥက္ကဋ္ဌကနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒီလိုအပ်တဲ့ရန်မုံငွေကိုနေဆက်ရေးအဝန်ကြီးဌာနကတာဝန်ယူပြီးတော့မှအရေးပေါ်ရန်မုံငွေကနေတောင်းပေးပါလို့လမ်းညွှန်ပါတယ်ဗျာတကယ်တမ်းအဲ့လုပ်ငန်းကိုလုပ်ချင်တာတော့ရခိုင်အစိုးရပ
ါအခုဆိုရင်စခန်းထဲကလူတွေကိုနောက်ထပ်ပို့မယ်နေရာတစ်ကိုပြင်ဆင်နေပြီဖြစ်ပေမဲ့စခန်းမှာနေထိုင်နေတဲ့ဒုက္ခသည်တထောင်ကျော်ကတော့မပြောင်းချင်ကြပါဘူးမပြောင်းရရေးအတွက်လူမှုဝန်ထမ်းကင်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးနဲ့အဖွဲ့ကိုလူကိုယ်တိုင်ရောစာရောပြပို့ပြီးတော့တောင်းဆိုထားပါတယ်
။2018ခုနှစ်ကဒေါက်တာဝင်းမြတ်ရေးဦးဆောင်တဲ့အဖွဲ့ကကွေးဝန်ကြီးပါတယ်၊ကျန်းမာရေးဝန်ကြီးပါတယ်၊အလုသမလူဝင်မှုကြီးကြိုင်တဲ့ပြည်သူ့အင်အားဝန်ကြီးပါတယ်၊ရခိုင်ပြည်နယ်ဝန်ကြီးချုပ်နဲ့တကွာရခိုင်ပြည်နယ်အစိုးရအဖွဲ့ဝင်တွေပါပါတယ်။ကျွန်တော်တို့ IBS ကန်ကိုလာပါတယ်။ကျွန်တော်တို့ဒီရခိုင်တိုင်းရင်းသားများဖြစ်တဲ့ရခိုင်တိုင်းရင်းသားမျိုးလူစုတွေဖြစ်တဲ့ကျွန်တော်တို့ဒီသက်ခံတောက်ပြီးအစ္စတန်ဘာတာဝင်တွေနဲ့ဘာမှဖြစ်ရှင်းမရှိပါကျွန်တော်တို့ဒီနေ့ထက်တိကူးဆက်ဆံပြောဆိုဆက်ဆံနေပါတယ်။ကျွန်တော်တို့ကအဆင်ပြေချုံးပွေးနေပါတယ်။အဲ့ဒါကြောင့်ကျွန်တော်တို့ရဲ့ဒေသကိုတန်လျင်နေရာချထားပေးပါလို့လူကြီးတွေရှိမှာပဲကျွန်တော်တို့ဝင်တို့ဆိုကက်ရှင်းဖြစ်ပါတယ်ကျွန်တော်တို့တန်လျင်နေရာချထားရေးကိုတန့်ကွက်နေတာမဟုတ်ပါတို့အရင်ကျွန်တော်တို့အခုရှိတဲ့ IDP စကန်နှစ်ဖာလုံးပွားတဲ့ဒီရရောက်ပြီးဆန်းငါရေးကိုတပတ်ထားတဲ့ဒီနေရာမှာကျွန်တော်တို့ဟာအတိုင်းဝန်တစ်ခုဖြစ်ရည်တည်ဖို့ဆိုတာလုံးဝမဖြစ်နိုင်ပါစီးပွားရေးကိုလည်းမြို့တို့မြလောက်ကန်ဆက်တော့နိုင်မည်နေရာလည်းမဟုတ်ပါကျွန်တော်တို့ဒုက္ခသည်များကိုအတင်းအဓမ္မနေရာချထားစီစဉ်သူများကျွန်တော်တို့နဲ့အတူတူတပတ်ကလနာနေကြည့်ပါလို့ကျွန်တော်တို့ဖိတ်ခေါ်ရှင်ပါတယ်
ကြောက်တလုံးဒုက္ခသည်စခန်းမှာနေရာချထားခံရသူတွေဟာကြောက်ဖြူမျိုးပေါ်မှာနေထိုင်ခဲ့တဲ့ကမန်တိုင်းရင်းသားတွေဖြစ်ပါတယ်ကမန်တွေဟာမြန်မာနိုင်ငံမှာတရားဝင်အသိမှတ်ပြုခံရတဲ့တိုင်းရင်းသား135မျိုးမှာပါဝင်ပါတယ်2012ခုနှစ်ကမြို့ပေါ်ကနေကြောက်တလုံးစခန်းကိုပြောင်းရွှေ့ရစဉ်ကတည်းကအနာပိုင်တွေကမြို့ပေါ်မှာရှိတဲ့သူတို့ပိုင်အိုးအိမ်တွေကိုတာဝန်ယူစောင့်ရှောက်ပေးမှဖြစ်ပြီးပြိပခါပြီးရင်မူလနေရက်ကိုပြန်လည်ပြောင်းရွှေ့ပေးမယ်လို့ကြေညာပေးခဲ့တယ်လို့ဒုက္ခသည်တွေကပြောပါတယ်။ဒါပေမဲ့သူတို့ကြောက်တလုံးဒုက္ခသည်စခန်းရောက်ပြီးနောက်ပိုင်းမှာကြောက်ဖြူမြို့ပေါ်ကသူတို့အိမ်တွေမိရှို့ဖျက်ဆီးခံခဲ့ရပါတယ်။သူတို့ဟာအိမ်မဲ့ယာမဲ့ဒုက္ခသည်တွေဖြစ်သွားရုံမကဝင်ငွေပါမဲ့သွားပါတယ
်။မိတော်သူသဝနေရဲ့အတွက်ဆိုပြီးတော့တမိယာကိုတက်ပြီးတော့အစင်ပြေတဲ့အလုပ်တစ်ခုမှဝင်လုံးမယ်မိဖကိုထောက်ပါမယ်အဲ့လိုဆိုပြီးအဲ့လိုရွေချက်နဲ့တွားလာပါသမီးခံစားခဲ့ရတာတော့သမီးမိဖတွေကိုဝဲရပြီးနောက်ပြီးတော့သမီးဘဝတစ်ခုလည်းဆုံးရှုံးသွားပြီးဆိုပြီးတော့ဝန်းနေခဲ့ရပါတယ
်အခုတော့မလှဖြူဟာမိဖတွေနဲ့ပြန်တွေ့ရပါပြီသူဟာထောင်ကြမခံရစဉ်ကစစ်တွေတက်ကတူမှာမြန်မာစာအဓိကနဲ့ပထမနှစ်ဝင်ခွင့်ရထားသူပါအခုတော့သူဟာပညာရေးနဲ့ပါဝေးသွားပါပြီ
သမီးပြန်တော့လာပြီးတော့အိမ်မှာနေပြီးတော့တူရှင်လဲဗာလဲပြပြီးတော့မိဖကိုထောက်ပါမယ်မိဖနဲ့ညနေကကနေတော့မယ်ဆိုပြီးတော့ညလင်းထောက်ပါဟာအခုရှင်နေလဲတပိတူရှင်ပြနေပါမိသားစုကရှာဝါရှိပါလဲအစင်တော့မပြေပါအပြေမှာလဲအသက်ကြီးနေပြီဆိုတော့အလောက်ပိုင်းလေးပါလိမရှိပါ
ပါပွေးတဲ့ရရပွေးတစ်ခုတော့လိုချင်ပါတယ်ဒါပေမဲ့မင်းတို့ကဟိုတောင်းတော့မဟုတ်ဘူးတဲ့ဝင်ဝင်ကောင်းကောင်းနဲ့အလုပ်တစ်ခုရရင်တော့ကောင်းဖို့အဲ့လိုတော့ပြောပါတယ်မင်းတို့ကခုလောလောဆယ်တော့သမီးဖြစ်ချင်တဲ့ဌာနကဟိုအင်္ဂလိပ်စပီကင်တက်ရှင်တယ်ကွန်ပျူတာဒီနားလေးပါလေတက်ရှင်ပါဒါလုံးမယ်ဆိုတော့သမီးရွေးရွှဲတာမရှိသေးပါလောကရန်ကိုအရွယ်နဲ့မမျှအောင်ခန်းစားခဲ့ရပြီမဲ့မ ဒီလိုမျိုးတက်ဆိုင်ရာအနာပိုင်နေရဲ့ကူညီပံ့မိုးမှုတွေလိုအပ်ပါတယ်အဲ့လိုပဲသူနဲ့ဘဝသူကြက်တလုံးဒုက္ခတွေစခန်းထဲကကမန်ဒုက္ခတွေရဲ့ဘဝတစုံတရာတည်ငြိမ်ရေးစွာကလည်းတက်ဆိုင်ရာအနာပိုင်နေရဲ့ကူညီပံ့မိုးမှုအပေါ်မူတည်နေပါတယ်ရှင်
Thank you.